မဟာကင်နာနာခင်ဗျာမြန်မာနိုင်ငံမှာ rule of law လို့ခေါ်တဲ့တရားဥပဒေစိုးမိုးဟာဘယ်လိုဖြစ်နေသလဲဘလောက်အရေးပါပါသလဲအထူးသဖြင့်ရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ rule of law တည်ဆောက်ဖို့လိုတယ်ဆိုတာလူတိုင်းပြောနေရပါတယ်ဘမခါရဲ့အမြင်ကိုကြားပါရစေခင်ဗျာ
My opinion is that this should be an expectation because the reality is that the rule of law does not exist in Myanmar
rule of law တရားဥပဒေစိုးမိုးရေးဆိုတာဟာမြန်မာနိုင်ငံအတွက်မျောလင့်ချက်တရားပဲဖြစ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။လက်ရှိမြန်မာနိုင်ငံမှာတော့တရားဥပဒေစိုးမိုးရေးဆိုတာမရှိပါဘူး။စစ်အစိုးရလက်အောက်မှာဆယ်စုနှစ်နဲ့ချီကြာရောက်ခဲ့ပြီးတဲ့နောက်တရားဥပဒေစိုးမိုးရေးစိတ်သုံးသွားခဲ့ပါပြီ။ဒါကြောင့်တရားဥပဒေစိုးမိုးရေးဟာစိန်ခေါ်မှုတရားပါ။အစိုးရအတွက်တမကတခြားသက်ဆိုင်သူပတ်သက်သူအားလုံးအတွက်လည်းအကျုံးဝင်ပါတယ်။ပါလီမန်လွှတ်တော်အတွက်လည်းစိန်ခေါ်မှုပါ။လွှတ်တော်ကလည်းဒေါ်အောင်ဆန်းစုကြည်ကိုအထူးပြုပြီးတရားဥပဒေစိုးမိုးရေးကော်မတီတရားဖွဲ့ထားပါတယ်။ဒါနဲ့ပတ်သက်ပြီးတရားဥပဒေစိုးမိုးမှုကိုဖော်ဆောင်နိုင်မဲ့အခြေခံဘောင်တစ်ခုတော့ချမှတ်ကြရပါလိမ့်မယ်။မြန်မာနိုင်ငံမှာလောလောဆယ်တရားဥပဒေစိုးမိုးရေးကင်းမဲ့နေတယ်ဆိုတာလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကဖြစ်ပျက်နေမှုတွေကသက်သေပြနေပါတယ်။အဲ့ဒီမှာတရားဥပဒေစိုးမိုးရေးမူဝါဒနဲ့ဒိုင်လျောညီထွေဖြစ်တဲ့လှုပ်ဆောင်ချက်တွေမတွေ့ရပါဘူး။လူမျိုးစုနှစ်ခုအကြားဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုလူကြုံရေးတပ်ဖွဲ့တွေစစ်တပ်တွေအပါအဝင်အာဏာပိုင်တွေကလက်တုံပြန်မှုနဲ့အခြေအနေကိုထိမ့်သိမ့်မှုကြိုးပမ်းနေတာပဲတွေ့ရပါတယ်။အမှန်တကယ်ဆိုရအနေနဲ့တရားဥပဒေစိုးမိုးရေးကိုအခြေခံတဲ့မူဝါဒအရကင်တွယ်ဖြေရှင်းဖို့လိုအပ်နေတာပါ
။ပမခပြောတဲ့အထက်မှာလုံခြုံရေးတပ်ဖွဲ့တွေကထိမ့်သိမ့်မှုကြိုးစားတဲ့အခါမှာသူတို့တွေကတရားဥပဒေစိုးမိုးရေးဆိုတဲ့မူအတိုင်းတရားဥပဒေအတိုင်းမလိုက်နာဘူးလို့ဆိုတဲ့သဘောလားခင်ဗျ။
According to the information that I have the president Mr. Thein Sein is the one giving the instructions of the order
ကျွန်တော်ရရှိတဲ့တရင်ချက်လက်တွေအရဆိုရင်တော့တပ္ပရဦးသိန်းစိန်ကလုံခြုံရေးတပ်ဖွဲ့တွေကိုညွှန်ကြားတယ်အမိန့်ပေးတယ်လို့သိရပါတယ်ဒါဆိုရင်တော့ရုပ်စွာဆုံးစစ်တပ်တွေလုံခြုံရေးအဖွဲ့ဝင်တွေဟာပထမပိုင်းမှာတော့တပ္ပရရဲ့ညွှန်ကြားချက်ကိုလိုက်နာခဲ့တယ်လို့ဆိုရမှာပါအခုပြဿနာရှိနေတာကဒေသဆိုင်ရာအဆင့်ပါပါအောက်ခြေအဆင့်မှာဒေသဆိုင်ရာအာဏာပိုင်တွေဟာတရားဥပဒေစိုးမိုးရေးဆိုင်ရာလူခွင့်ရေးဆိုင်ရာအခြေခံမူတွေကိုလိုက်နာခြင်းမရှိဘူးလို့သိရပါတယ်။အဲဒီလိုလိုက်နာမှုမရှိတဲ့အတွက်လူညုံရေးတပ်ဖွဲ့ဝင်တွေဟာအင်အားကိုတလွဲတုံပြီးလူခွင့်ရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။ဒါကလောလောဆယ်ပြဿနာတွေပါ။ရေရှိမှအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးပြဿနာကိုဖြေရှင်းဖို့လိုအပ်ပါတယ်။လူရမှာကပြဿနာရဲ့အခြေခံကိုတုံ့တက်ပြီးဂရင်တွေရပါလိမ့်မယ်။မြန်မာနိုင်ငံမှာရှိတဲ့လူဝင်ကြတွေအတွက်ဥပဒေပြဋ္ဌာန်းချက်တစ်ခုစတင်ဆွေးနွေးကြရပါလိမ့်မယ်။1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေမှာဘာတွေပြဋ္ဌာန်းထားသလဲဒါကိုဘယ်အတိုင်းအတာအထိပြုပြင်ဖို့လိုသလဲဆိုတာတွေကိုကြည့်ရပါလိမ့်မယ်။အခုကမြန်မာနိုင်ငံအတွက်ခေတ်သစ်စနစ်သစ်ကိုလှမ်းနေခြင်းဖြစ်ပါတယ်။1982ဥပဒေဆိုတာဟာနှစ်ပရိစ္ဆေဒကြာမြင့်စွာအုပ်စိုးခဲ့တဲ့စစ်အစိုးရကဖန်တီးခဲ့တဲ့ဥပဒေပါ။ရခိုင်မြောက်ပိုင်းပြည်ထနာကိုဖြေရှင်းဖို့အတွက်ဒီဥပဒေကိုပြန်သုံးသပ်ဖို့လိုအပ်ပါတယ
်။ဟုတ်ကဲ့အဲ့ဒီဥပဒေ1982မြန်မာနိုင်ငံသားဖြစ်မှုဥပဒေကိုပြန်ကြည့်မယ်ဆိုရင်အဓိကတစ်ခုတွေ့ရမှာကတော့မြန်မာနိုင်ငံတွင်းကိုပြောင်းရွှေ့အခြေချနေလာတဲ့လူတွေရဲ့တတိယမျိုးဆက်အဆင့်ရောက်တဲ့အခါမှာသူတို့ကိုနိုင်ငံသားအဖြစ်အသီးမပြုမယ်လို့ဆိုထားပါတယ်ဒီအချက်ကိုပမခကင်တာရနဲ့လက်မခံနိုင်ဘူးလားကန့်ကွက်စရာရှိပါလား
Well this might be one of the provisions to be reviewed it's not up to me as a human rights envoy from the
United Nations. အဲ့ဒီပြဋ္ဌာန်းချက်ကပြန်ပြီးသုံးသပ်ရမယ့်အချက်တရဖြစ်နိုင်ပါတယ်။ဒါကိုအပြေပေးရမှာကကုလသမဂ္ဂလူ့အခွင့်အရေးတန်တမန်ဖြစ်တဲ့ကျွန်တော်ရဲ့သဘောမဟုတ်ပါဘူး။ခင်ဗျားတို့မြန်မာပြည်သူတွေရဲ့သဘောသာဖြစ်ပါတယ်။အစိုးရတခုဒီတာမကပတ်သက်သူသက်ဆိုင်သူတွေအားလုံးတိုင်းရင်းသားလူ့အဖွဲ့အစည်းအားလုံးရဲ့သဘောဆန္ဒပါဝင်ဖို့လိုအပ်ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တိုင်းရင်းသားခေါင်းဆောင်တချို့က1982ဥပဒေကိုပြန်လည်သုံးသပ်ဖို့လိုအပ်တယ်ဆိုတော့ကြေညာချက်တည်းရထုတ်ပြန်ထားပါတယ်ဒါတိတ်အရေးကြီးပါတယ်ပြည်သူလူထုနဲ့တကွအလွတ်တော်ကဆွေးနွေးဆုံးဖြတ်ရမယ့်ကိစ္စပါလူ့အခွင့်အရေးအခြေခံမူတွေနိုင်ငံတကာစံချိန်စံညွှန်းတွေနဲ့ကိုက်ညီအောင်လုပ်ရပါလိမ့်မယ
်ဒီပြဿနာမှာတစ်ဖက်နိုင်ငံကလူတွေဥပဒေမဲ့ခိုးဝင်ပြောင်းရွှေ့နေထိုင်မှုဟာလည်းပဲအကြောင်းရင်းတရားဖြစ်တယ်လို့လူတွေကထောက်ပြနေရပါတယ်ဒါကိုလည်းဖြည့်ရှင်းရလိမ့်မယ်လို့ပြောနေရပါတယ်ဆိုတော့ဒီပြဿနာကိုဖြည့်ရှင်းမဲ့ကိစ္စကိုရောတရားဥပဒေစိုးမိုးမှုလက်အောက်မှာထည့်နိုင်ပါသလားပမာခဘယ်လိုပြောတော့ပါလဲ
The problem of illegal immigration is a reality
ဥပဒေနဲ့ခိုးဝင်နေမှုဟာတကယ်ဖြစ်နေတဲ့ပြဿနာတစ်ရပ်ပါကမ္ဘာတဝန်းလုံးကနိုင်ငံတွေမှာဒီပြဿနာအတွက်အဓိကမူဝါဒတွေရှိကြပါတယ်ကျွန်တ ကျွန်တော်အမြင်ကတော့မြန်မာနိုင်ငံအရသာအစိုးရတဲ့ဟာလူဝင်မှုကြီးကြပ်ရေးမူဝါဒကိုပြန်ပြီးစစ်စစ်တင်ပါတယ်။ဘယ်သူဟာနိုင်ငံသားဖြစ်တယ်၊ဘယ်သူဟာနိုင်ငံသားမဟုတ်ဘူးဆိုတာလူတိုင်းသိနိုင်အောင်ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားလုပ်တင်ပါတယ်။နောက်ပြီးတရားဝင်ပြောင်းရွှေ့ဝင်ရောက်သူတွေကိုကဘယ်လိုအခွင့်အရေးမျိုးပေးမလဲ။သူတို့ရဲ့လူအခွင့်အရေးကိုလည်းအခွင့်ပြုရမှာပါ။ဆိုတော့ဒါတွေဟာမူဝါဒနဲ့ဆိုင်ပါတယ်။စစ်ဆေးရခက်ကချမှတ်ခဲ့တဲ့ဥပဒေတွေကိုပြန်လည်စစ်စစ်ရေးနဲ့ဆိုင်ပါတယ်။အရသာအစိုးရခင်းတဲ့အညီဒီမိုကရေစီနဲ့အညီဖြစ်အောင်ပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ဒါမှသာလူမျိုးပေါင်းစုံဘာသာပေါင်းစုံနေထိုင်တဲ့ခမည်းတော်တိုင်းပြည်တာယာငိမ့်ချမ်းနိုင်ပါလိမ့်မယ်။အခုတော့ဒါတွေကိုမဆောင်ရွက်နိုင်တဲ့အတွက်မလိုလားအပ်တဲ့အကျိုးဆက်တွေကိုရခိုင်ပြည်နယ်မှာတွေ့နေရတာပါ။ဗုဒ္ဓဘာသာဝင်တွေကမွတ်စလင်တွေပါလူအခွင့်ရေးချိုးဖောက်မှုတန်ခံနေကြရပါတယ်
။နောက်တစ်ခုကပမခကန္တနာရူကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုင်းအဝိုင်းinternational community ကမြန်မာနိုင်ငံမှာဒီလိုကိစ္စတွေကိုပြုပြင်ပြောင်းလဲရမယ်ဆိုတဲ့အကြောင်းအစိုးရကိုပဲအနာပိုင်းမျိုးကိုပဲဖိပြီးတော့ပြောနေကြတယ်တိုက်တွန်းနေကြတယ်ဆက်သွယ်ဆောင်ရွက်နေကြတွေ့ရပါတယ်ဒီနေ့ပြောရရင် state and society လို့ရှိရတဲ့မှာ state ကိုပြောင်းလဲဖို့ကြိုးစားနေတယ် society လို့ခေါ်တဲ့သာမန်အရာသားတွေလူအဖွဲ့အစည်းကိုသူတို့ရဲ့သဘောထားပြောင်းလဲလအောင်လို့ဖို့မလို့အပူလာခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီမြန်မာပြည်သူတွေရဲ့သဘောထားစင်လာတီစီလာကြတဲ့သဘောထားကိုခင်းနဲ့လျော်ညီအောင်ပမခပြောလို့ပြောင်းလဲဖို့အတွက်ဘယ်လိုများလုပ်နိုင်မယ်ထင်ပါလဲခင်ဗျာ
That's a very important question that you are asking. Everyone has the right to believe and to want what they really want to be and how to live.
ခင်ဗျာမေးတဲ့မေးခွန်းကတိတ်ကိုအရေးကြီးတဲ့မေးခွန်းပါလူတိုင်းလူတိုင်းမှာသူတို့ကြိုက်သလိုနေထိုင်ခွင့်သူတို့ဘဝနေမှုထိုင်မှုပုံစံရွေးချယ်ပိုင်ခွင့်ရှိပါတယ်ဒါကိုမေးခွန်းထုတ်เสียမှာရှိပါဘူးအခုဖြစ်နေတဲ့ပြဿနာအတွက်တကယ်အရေးကြီးတာကဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာပဲဖြစ်ပါတယ်။အကျံဖတ်မှုကပြဿနာအတွက်အဖြေမဟုတ်ပါဘူး။အကျံဖတ်မှုကအားလုံးကိုဒုက္ခရောက်စေမှာပါ။ပြောရရင်ဒါဟာမြန်မာနိုင်ငံလူအဖွဲ့အစည်းရင်ဆိုင်နေရတဲ့စိန်ခေါ်မှုပါပဲ။ဗုဒ္ဓဘာသာဝင်လူအုပ်စုတွေရောတိုင်းရင်းသားတွေပါအကျံဖတ်မှုကိုစွန့်လွတ်ရပါလိမ့်မယ်။ရိုဟင်ဂျာအုပ်စုတွေကလည်းအကျံဖတ်မှုရှောင်ကျဉ်ဖို့အထူးတာဝန်ရှိပါတယ်။ Strong responsibility ပါသူတို့ကလည်းအကျံဖတ်မယ်ဆိုတဲ့သဘောထားမျိုးရှိနေပါတယ်အကျံဖတ်မှုကြောင့်မိသားစုတွေဘဝနေထိုင်မှုတွေဒုက္ခရောက်ရပါတယ်ဒါကြောင့်ဒါဟာစိန်ခေါ်မှုတစ်ရပ်ဖြစ်ပါတယ်ဒါကိုပြုပြင်ဖြေရှင်းဖို့အတွက်အရသာလူအဖွဲ့အစည်းတွေနဲ့ကျွန်တော်တို့လှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာသာကွဲလူမျိုးကွဲတွေအပေါ်တီးခံဖို့သူတို့ကိုလက်ခံနိုင်ဖို့တစ်ချိန်တည်းမှာလည်းကိုယ်ပိုင်အစဉ်အလာယုံကြည်မှုတွေကိုမထိခိုက်စေဘဲမတူကွဲပြားမှုကိုလည်းလက်ခံဖို့ဒါဟာအရေးကြီးပါတယ်တခြားတစ်ဖက်မှာလည်းတရားဥပဒေမဲ့ခိုးဝင်လာမှုတွေကိုဟန်တားနိုင်ဖို့လည်းစောင့်ရရပါလိမ့်မယ်။ဒါပေမဲ့အကြမ်းဖက်မှုကိုတော့မသုံးရပါဘူး။ဒါဟာစိန်ခေါ်မှုပါပဲ။ဒီနေရာမှာခင်ဗျားပြောတာမှန်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းဟာအာဏာပိုင်အစိုးရနဲ့ပဲဆက်သွယ်ဆောင်ရွက်နေလို့မရပါဘူး။အရသာအဖွဲ့အစည်းတွေနဲ့လည်းပူးပေါင်းညှိနှိုင်းစောင့်ရရမှာဖြစ်ပါတယ်
။ဆိုတော့အခုမမခကိုရိုင်းဗမာပြည်ရဲ့ကိုသွားနေဆောင်ရွက်နေရရှိတော့အခုလက်ရှိအခြေအနေမှာဒီနိုင်ငံတကာအသိုင်းအဝိုင်းတွေဟာမြန်မာနိုင်ငံလူအဖွဲ့အစည်းရသအသိုင်းအဝိုင်းနဲ့ဒီလိုသဘောထားပြောင်းလဲလာဖို့အကြမ်းဖက်မှုကိုမလုပ်ဖို့ဆိုတဲ့ကိစ္စအတွက်ဒါဆောင်ရွက်နေတာတွေဘာများရှိပါလဲခင်ဗျာ
I see that there are a lot of community based organizations working in Myanmar
လူမှုအခြေပြုအဖွဲ့အစည်းတွေအုပ်စုတွေမြန်မာနိုင်ငံတွင်းမှာဒေသအနှံ့လှုပ်လှုပ်နေကြတာတွေ့ရပါတယ်နိုင်ငံတကာအဖွဲ့အစည်းရဲ့တစည်းတည်းတာပံ့ပိုးမှုနဲ့လုပ်နေကြတာပါဒီနေရာမှာလဲကျွန်တော်ထပ်ပြောချင်ပါတယ်ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရမှာအာဏာပိုင်တွေဟာတိတ်အေးကြီးပါတယ်သူတို့ဟာ neutral position ကြားနေတဲ့ရည်တည်ချက်ကိုဖန်တီးရပါလိမ့်မယ်အစွန်းမရောက်တဲ့ရည်တည်မှုနဲ့ပြဿနာကိုဖြေရှင်းဖို့လိုအပ်ပါတယ်တစ်ချိန်တည်းမှာပဲအခုအစိုးရကဖွဲ့စည်းပေးထားတဲ့လွတ်လပ်သောစုံစမ်းရေးကော်မရှင်28ဦးပါကော်မရှင်ဟာသူတို့အစီရင်ခံစာထုတ်ပြန်ဖို့နှေးကွေးတုံ့ဆိုင်နေပါတယ်ဒီကံပြင်းနယ်မှာဖြစ်ခဲ့တဲ့ပြဿနာရဲ့အဓိကအကြောင်းရင်းကဘာလဲဘယ်လိုဖြေရှင်းရမလဲဒါတွေကိုအမြန်ဆုံးဖော်ထုတ်ကြဖို့လိုအပ်ပါတယ်ဒါတွေကိုဖော်ထုတ်တင်ပြဖို့နှေးကွေးနေတဲ့အတွက်ကျွန်တော်စိုးရိမ်မကင်ဖြစ်မိပါတယ်ဒီကော်မတီဟာလူမျိုးစုံဘာသာစုံကိုကိုစားပြုထားတဲ့အဖွဲ့ပါသူတို့ကအမြန်ဆုံးအဖြေရှာသင့်ပါတယ
်ဟုတ်ကဲ့ပမခကင်တာနာကိုကျွန်တော်နောက်ဆုံးမေးခွန်းနှစ်ခုမေးချင်ပါတယ်ဒုတိယနောက်ဆုံးမေးခွန်းကအခုရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အနှောင့်အယှက်ဖြစ်စေတဲ့နောက်တွန့်သွားစေလိမ့်မယ်ဒီမိုကရေစီပြုပြင်ရေးအတွက်နိုင်ငံတကာအထောက်ပံ့ပေးနေတဲ့ကိစ္စကိုဒီနေရာမှာဆိုင်းငံ့ထားတဲ့နယ်အလို့တကြီးမပေးသင့်ဘူးဆိုပြီးတော့ပြောနေတဲ့လူရှိပါတယ်ပမခအနေနဲ့ရောအခုရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေကြောင့်နိုင်ငံတကာကပေးမဲ့ဖွံ့ဖြိုးတိုးတက်ရေးအကူအညီအထောက်ပံ့တွေကိုရပ်ဆိုင်းပေးတဲ့နယ်လို့ထင်ပါလားခင်ဗျာ
We need to support the positive developments. We need to support the positive reforms of the government. And the international community has been very clear on this. Now, at the same time,
အပြူသဘောဆောင်တဲ့တိုးတက်ဖြစ်ထွန်းမှုတွေကိုကျွန်တော်တို့ကအကူအညီထောက်ပံ့ဖို့လိုအပ်ပါတယ်။အစိုးရရဲ့အပြူသဘောဆောင်တဲ့ပြုပြင်ပြောင်းလဲမှုတွေကိုပံ့ပိုးအားပေးဖို့လိုအပ်ပါတယ်။ဒီအတွက်တော့နိုင်ငံတကာတိုင်းဝမ်းရဲ့သဘောထားကသိကိုရှင်းပါတယ်။ဒီလိုအခြေမျိုးမှာရခိုင်ပြည်နယ်ကပြဿနာဟာအစိုးရအဖို့ထိမ့်မနိုင်သိမ့်မရတဲ့အခြေအနေဖြစ်သွားပါတယ်။ဒါဟာစစ်အစိုးရကထားရခဲ့တဲ့နောက်ဆက်တွဲပြဿနာလို့သာကျွန်တော်တို့မြင်သင့်ပါတယ်။စစ်အစိုးရဟာရသအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ခြင်းမရှိခဲ့ပါဘူး။ကြေတနာကိုမှန်ကန်တဲ့နီးလန်းနဲ့ဖြည့်ရှင်းဖို့မလုံဆောင်ခဲ့ပါဘူးအတိတ်ပဲရှိရှိမစင်းစားခဲ့ပါဘူးဒါကြောင့်ဒီလက်ရှိအခြေအနေဟာမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဖြစ်ထွန်းတိုးတက်မှုကိုထိပါစေတယ်လို့တော့ကျွန်တော်တကယ်ပဲမထင်ပါဘူးဒါပေမဲ့ဒီရခိုင်မြောက်ပိုင်းပြည်ထနာမျိုးဟာကျန်တဲ့ဒေသတွေတိုင်းရင်းသားနယ်မြေတွေကိုပါပြန့်နှံ့ကူးစက်သွားနိုင်မဲ့အန္တရာယ်ရှိတယ်ဆိုတာကိုတော့သတိထားရပါလိမ့်မယ်စောစောကပြောခဲ့တယ်လို့အစိုးရကပြတ်သားရှင်းလင်းတဲ့မှန်ကန်တင့်မြတ်တဲ့မူဝါဒနဲ့မဖြည့်ရှင်းနိုင်ရင်တော့ပြန့်နှံ့ကူးစက်သွားနိုင်ပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တဲ့မေးခွန်းမှာမြန်မာနိုင်ငံကိုပမ္မကကင်နာနာဘယ်တော့ပြန်သွားအောင်လဲခင်ဗျာအစီအစဉ်ရောရှိပါလား
I am in a process of negotiating with the government a next mission in February
ကျွန်တော်ဖေဖော်ဝါရီလကြာရင်နောက်တစ်ချိန်သွားရောက်နိုင်ဖို့အတွက်အစိုးရနဲ့ညှိနှိုင်းနေပါတယ်အခုအချိန်ထိတော့အတိအကျမပြောနိုင်သေးပါဘူးဒါပေမဲ့ကျွန်တော်ဟာရခိုင်အခြေအနေကိုနေ့စဉ်နေ့တိုင်းစောင့်ကြည့်နေပါတယ်အလားတူစွာပဲကချင်ပြည်နယ်ကတိုက်ပွဲတွေကြောင့်လူခွေချိုးဖောက်မှုတွေဖြစ်နေတယ်ဆိုတာကိုလည်းကျွန်တော်စိုးရိမ်မကင်းဖြစ်ရတဲ့ကိစ္စတရားပါ